ညကမြင်းနယ်ပူစီရောင်မြို့နယ်တောင်ပစားစခန်းမှာထောင်ဝင်ကြတဲ့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမျိုးသားဝန်ထမ်း3ကိုဖမ်းဆီးသွားတဲ့လက်နက်ကိုင်အဖွဲ့ဟာညကမြင်းလက်နက်ကိုင်အေအေအဖွဲ့ဖြစ်တယ်လို့တပ်မတော်ထောင်ဝင်ရှိသူတွေကပြောကြားလိုက်ပါတယ်။အေအေအဖွဲ့ကလည်းဒီကြောင်နဲ့ပတ်သက်ပြီးတော့ဟုတ်မှန်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။ညကမြင်းနယ်တွင်းကအဖမ်းဆီးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော့နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဘူဒီတောင်မြို့နယ်တာမူဆန်စခန်းကိုသွားတဲ့လဝကရာရှိ3ဦးကိုပေဖက်ကဖမ်းဆီးသွားတာဖြစ်ကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မူဘူမှုချုပ်စုံမင်းထွန်းကပြောပါတယ
်။သူတို့ကတော့တာမူဆန်ဘက်မှာတာဝန်ရှိလို့သွားတာပေါ့။တာဝန်ရှိလို့သွားတဲ့အမှားဤလည်းပါဆက်လီပါပဲ။တာမူဆန်နဲ့ဘူဒီတောင်သွားနေကြဆက်လီပဲ။အဲ့မှာခီးကဲ18ရောက်ပါတယ်။အဲ့ကြောက်ရည်ရောနာလေးမှာရဲဝင်းနဲ့ဒီအာဟုကအဲ့18ရောက်လုံးကိုဆက်စီဆက်စီလို့ကြတယ်လို့လဝကကလို3ရောက်ကိုအဖြစ်သွားတယ်ဆိုတော့အားပါပဲ။ဒီအခြေအနေကတော့သူတို့ဆက်မကြသေးပါဘူး။သူတို့ဆောင်ရမ်းနေပဲရှိပါသေးတယ
်။ခွေးရက်ပြီးလို့တာဝန်ကျရနေရကိုပြန်လာတဲ့လဝကလက်ထောက်ညွန်ကြားရင်မူဦးသိမ်မျိုးအောင်နဲ့လာကျူသူလဝကရာရှိနှူးအပေါင်း၃ဦးဟာဒီဇင်ဘာ24ရက်နေ့မှာဗုဒ္ဓတောင်မြို့ကနေတောင်မစားကိုဆက်လီနဲ့အသွာကြောင်းရွာဘက်မှာအေအဖွဲ့ကနေပြည်စလိုသနတ်တင်နဲ့ဆစ်ဆီးခဲ့ပြီးဖမ်းဆီးခေါ်ဆောင်သွားတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အေရခိုင်နဲ့နိုင်ငံအဖွဲ့ကတော့သူတို့၃ဦးကိုဆစ်ဆီးမင်းမြန်းဖို့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ကြောင်းအေပြောခွေရခိုင်ဒုက္ခကအတည်ပြုပြောဆိုပါတယ်။
လာဝကဟိုတုံးဦးကိုတော့ကျွန်တော်တို့စစ်ဆေးစရာတွေရှိတဲ့အတွက်ကြောင့်မလို့တာထိန်းသိမ်းထားတာရှိတယ်ဗျ။အဲ့ဒီ၃ယောက်ထဲမှာတယောက်ကနေပြီးတော့ဒီအရင်ရေးရာရှိဟောင်းလို့လည်းကျွန်တော်တို့သိထားတာရှိတယ်။ဆိုတော့နောက်တစ်ခုရှိတာကဗမာစစ်တပ်ကဟိုရခိုင်ပြည်ထေစစ်စင်ရေးတွေမှာတော့တခါတလေကြာလို့ရှိရင်သူတို့ရေးယူနီဖောင်းကိုပြောင်းသွားလိုက်တခါတလေကြာလို့ရှိရင်လာဝကဖြစ်လိုက်တခါတလေမှာမိသားယူနီဖောင်းတွေဝတ်ပြီးတော့သွားလိုက်အဲ့လိုဥစ္စာမျိုးတွေသူတို့ဒါတောက်လျှောက်လုပ်နေတာရှိတယ်။ဆိုတော့အခုဒီကျွန်တော်တို့ထိန်းသိမ်းထားတဲ့လူတွေကလည်းပဲအဲ့ဒီဗမာစစ်တပ်ကျူးလွန်တဲ့ဒီစစ်ရာဇဝမှုတွေမှာနော်ပါဝင်ပတ်သက်မှုရှိမရှိနော်သူတို့ဟာတကယ်ကိုလာဝကစစ်စစ်ဟုတ်ရဲ့လားဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ဘက်ကနေပြီးတော့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လက်လုပ်နေတာရှိတယ်ဗျ
။ရခိုင်ပြည်နယ်ပြည်နယ်လာဝကဦးစီးမှုညွန်ကြားရေးမှုဦးအောင်မင်းကတော့အဖမ်းခံထားရတဲ့လာဝကလက်ထောက်ညွန်ကြားရေးမှုဦးသိမ်မျိုးအောင်ဟာအကြဖက်ကလာတယ်လို့ဆိုပါတယ
်။ဒီအရာရှိရတော့သူကအရသာအနေဖြစ်လာတဲ့အရာကြီးပါဒီအသားလေးကကျွန်တော်တို့ကပါ PSC ပြည်နယ်အောင်တာပါကိုယ်ပဲခေါ်မှာဘူနန်းရေးချေလေးချင်းရွယ်ဆောင်ဝဲအောင်တော့
ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေစိုးကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခဟာပုံမူကျေပြပြင်းထန်လာနေသလိုနှစ်ဖက်ပြန်လှန်ဖမ်းဆီးမှုတွေရှိလာနေတာပါပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကချင်းပြည်နယ်ပလက်ဝါမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပဒေတင်းကိုအေအေဘက်ကဖမ်းဆီးစားတာဖြစ်ပြီးဒီနေ့တည်းမလွတ်မြောက်သေးပါဘူးပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရတိတ်တာမြို့နယ်မေယူမြို့တွင်အမြန်ရေရင်တစင်းကိုအေအဖွဲ့ကနေတားဆီးစစ်ဆေးပြီးရေရင်ပေါ်မှာပါလာတဲ့တပ်မတော်သားရဲနဲ့အစိုးရဝန်ထမ်းစုစုပေါင်း16ဦးကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးတော့အခုချိန်ထိလည်းသူတို့ကိုပြန်မလွှတ်ပေးသေးပါဘူး။အောက်တိုဘာလ17ရက်နေ့ကလည်းမြောက်ဦးမြို့နယ်ထဲမှာမိတပ်တပ်ဖွဲ့16ဦးအဖမ်းခံခဲ့ရပါတယ်။သူတို့ဟာပြည်ဦးလွင်မြို့နယ်စီးပင်ကြီးပဟိုဝန်ထမ်းတပ်ကတို့တင်တန်းစင်းပြီးဆွေပြည်တစ်ခရီးသည်တင်ကားနဲ့ပြန်လာစဉ်အေအေရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားပေမဲ့တလကျော်မှာတော့ပြန်လွှတ်ပေးခဲ့ပါတယ်။မြန်မာစစ်တပ်ဘက်ကရခိုင်ပြည်နယ်တွင်းမှာရှိတဲ့ချေးရွာအုပ်ချုပ်ရေးမှူးတချို့နဲ့ရွာသားတချို့ကိုအေအေနဲ့ပတ်သက်တဲ့ဆိုပြီးဖမ်းဆီးမှုတွေကလည်းပိုပြီးများပြားလာနေတာဖြစ်ပါတယ်ခင်ဗျာ။